ထောင်ထဲ6နှစ်ချမှတ်ခံထားတဲ့ကချင်နေချင်းခရစ်ယာန်ဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်အမှုအယူခံလျှောက်လဲချက်ပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်တရားလွှတ်တော်ကိုတင်လိုက်တာမို့လာမယ့်ဩဂတ်လအတွင်းမှာအပိသက်လျှောက်လဲပြီးဆုံးဖြတ်နိုင်ပွဲရှိတယ်လို့သူရဲ့ရှင်တွေကဆိုပါတယ်။မိသားစုဝင်တွေကတော့သူ့ချမ်းမကြီးစိုးရိမ်နေပါတယ်။ကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ကချင်နချင်းခရိယဖွဲ့ချုပ် KBC ရဲ့အထူးကြံပေးသိက္ခာတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီကမတရားသဲဆက်သွယ်မှုတွေပုံမှန်ဆက်ခွန်တဲ့အတွက်ထောင်ဒဏ်တစ်နှစ်တမတော်ကိုချီညိုပြတ်အောင်သွေးထိုးလုံဆောင်မှု55ကာကြီးအတွက်ထောင်ဒဏ်တစ်နှစ်အကြမ်းဖက်မှုဥတွေပုံမှန်50နှစ်ကာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပါလက်ခံရတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲပြည်နယ်တရားလွှတ်တော်ကိုအယူခံလျှောက်လဲချက်တင်ပြခဲ့တာဖြစ်ပါတယ်။အမှုအခြေအနေအသေးစိတ်ကိုတော့သူ့ရဲ့ရှင်းနေဖြစ်သူကမျိုးရီကိုအခုလိုပြောပြပါဗါတယ်
။တက်ထားတယ်ရှင်ဟုတ်ဟုတ်တက်ထားတယ်ဟိုပြင်ဆင်မှုတက်ထားတယ်ဟုတ်။ပြင်ဆင်မှုတက်တယ်ဆိုအခုဟိုပေါ့နော်လျှောက်လဲချက်မပေးရသေးဘူးလျှောက်လဲချက်ပြီးမှပဲအမိန့်ချမှာ။လျှောက်လဲချက်ကနောက်လလောက်မှဖြစ်မယ်။ဘာစစ်မထက်သေးဘူးရှင်ဟုတ်။ကျမတို့ကတော့အများကြီးညှော်လင့်တာပေါ့ကွယ်ဒါပေမဲ့လုံးဖြစ်လာမယ်ဆိုတာတော့မပြောတတ်သေးဘူးရှင်အဲ့ဒါတော
့ကလမ်ဆန်ဆောင်ကို2022ခုနှစ်ဇန်နဝါရီလကလိုင်ဇာမြို့ကိုတွားရောက်ပြီး KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာနဲ့ဒုတိယဗိုလ်ချုပ်ကြီးဂွမ်မော်တို့ပါဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားသဲအုပ်တွေပုံမှန်ဆက်ခွန်တင့်တဲ့တရားဆွဲခဲ့တာပါ55ကာကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောဘက်တစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အချီညိုပြက်စီတဲ့သကလုံးတွေပါဝင်နေဆိုပြီးတော့စွဲချက်တင်ထားတာဖြစ်ပါတယ်။နောက်တော့အနေနဲ့လိုင်ဇာမြို့မှာ NUG ယာယီသမရဒူဝါလရှိလာတယန်ဇာတနဲ့တဘောပါဝင်ရှင်ထိန်သိရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွဲပန်တို့၃ယောက်ကိုတွားတွေ့တယ်ဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှန်50နှစ်ကာကြီးနဲ့ထပ်မံတရားစွဲဆိုခဲ့တာပါ။2022ခုနှစ်ဒီဇင်ဘာ5ရက်နေ့မနက်ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုဖို့သွားဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ဒေါက်တာကလမ်ဆန်ဆောင်ဟာမွေးရပါအဆုတ်ရောဂါခံစားနေရသူဖြစ်တာကြောင့်အခုလိုထောင်ချနေချိန်မှာကျန်းမာရေးပုံမှန်ထိခိုက်လာမှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ဒါပြင်နှလုံးနဲ့သွေးလိုရောဂါရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ဟာကိုဗစ်ကူးစက်ခံရပြီးတဲ့နောက်လေပြင်းရောင်ရောဂါခံစားရပြီးမကြာခဏဆိုသလိုရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိသူရကျမရဲ့အခြေအနေကိုသိရဖို့မိသားစုအနေနဲ့တွေးခွင့်ရခြင်းပေမဲ့ဖမ်းသွားချိန်ကစလို့ခုချိန်ထိတွေးခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOE ကိုပြောပါတယ်။ကချင်နှချင်းခရိယအဖွဲ့ချုပ် KBC ဘက်ကတော့ဇရာတော်ကိုအမြန်ဆုံးပြန်လည်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစာတင်တောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ထားတာမရှိဘူးလို့ KBC ကပြောပါတယ်
။ဟိုတွေးဖို့လည်းကျွန်တော်တို့ကပြောထားတာပဲတော်တော်ကျွန်တော်တို့ကဘာမှအကြောင်းမပြပါဘူး။ဟိုနောက်အချိန်နဲ့ကောင်းရင်တွေးခွင့်ပေးမယ်ဒါပဲပြောတာ။အဲကျွန်တော်တို့ကတော့ကျွန်တော်ဆရာဘာမှမပြောနဲ့ကျွန်တော်တို့လည်းဟိုအထက်ကိုယူခံတင်လို့လုပ်ထားတယ်တင်နိုင်တာပေါ့နော်ကျွန်တော်စာရေးစားတယ်အဲဒါတော့ပဲကျွန်တော်တို့ကတတ်နိုင်တာမလို့လို့ဆရာကျွန်တော်တို့ဖြစ်ချင်တာကတော့ညဆုံးတွင်ချင်းဆန်တာနဲ့တွေ့ပေးတာစိုက်တာပေါ့နော်ဒီကဲအချင်းကြာတော့မယ်ဆိုစမ်းပါယူတယ်ဖောက်ပြန်လာမယ်အဲကြဆိုးရင်စရာရှိပါမယ်ကျွန်တော်တို့လည်းစိတ်တော့ကရောက်ရတာပေါ့
ဒေါက်တာကလမ်ဆန်ဆောင်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံရပါတယ်။လူနည်းစုတိုင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဒေါနယ်ထရန့်ကိုဝါရှင်တန် DC ကသမ္မတအိမ်ပြည်တော်မှာကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒါအတွက်လည်းအဲ့ဒီအချိန်နှုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့မှုပြီးနောက်ပိုင်းအမှုပြန်လဲရုပ်သိမ်းပေးခဲ့ပါတယ်ဒေါက်တာကလမ်ဆန်ဆောင်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒေါက်တာကလမ်ဆန်ဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီခဲ့တဲ့လုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ